အိန္ဒိယမြန်မာနယ်စပ်မူရေးမြို့မှာနီပေါ်အမျိုးသမီးငယ်တရားကျော်ကိုကယ်တင်နိုင်ခဲ့တဲ့အကြောင်းအိန္ဒိယနယ်နီပေါ်သတင်းတွေမှာဖော်ပြထားပါတယ်။မူရေးမြို့နယ်စပ်စခန်းမှာအယောက်40မူရေးမြို့ကအင်တလုံးမှာလည်းနောက်အယောက်20လူကုန်ကူးခံရတဲ့နီပေါ်မင်းကလေးတွေကိုစနေနေ့မှာကယ်တင်လိုက်နိုင်တဲ့အကြောင်းသတင်းတွေကဖော်ပြထားတာပါ။ဒေလီအမျိုးသမီးကော်မရှင်နဲ့မေတီနီပေါ်တို့ကမနီပူရာပြည်နယ်ကရဲတွေနဲ့တက်ကြွလှုပ်ရှားသူတွေနဲ့ပူးပေါင်းပြီးတော့တစ်နေ့လုံးဆောင်ရွက်ခဲ့တဲ့အတွက်အိန္ဒိယအရှေ့မြောက်ပိုင်းမနီပူရာပြည်နယ်ကမြို့တွေမှာနီပေါ်အမျိုးသမီးတရားကျော်ကိုလူကုန်ကူးသူတွေလက်ထက်ကနေကယ်တင်နိုင်ခဲ့တာပါမနီပူရာပြည်နယ်မြို့တော် Infant မှာတောက်ကြနေညနေကလည်းမင်းကလေးအမျိုးသမီး61ယောက်ကိုဟိုတယ်တစ်ခုမှာရဲကရှာတွေ့ခဲ့ပြီးတော့လူကုန်ကူးသူကိုလည်းဖမ်းမိတဲ့အကြောင်းသတင်းတွေမှာဖော်ပြထားပါတယ်မြန်မာပြည်ကနေတဆင့်တောင်အာရှနဲ့အရှေ့အလယ်ပိုင်းစီကိုဒီအမျိုးသမီးတွေနဲ့မင်းကလေးငယ်တွေကိုလူကုန်ကူးခေါ်သားဖို့ကြိုးစားခဲ့ကြတာလို့အိန္ဒိယသတင်းတွေကဖော်ပြထားပါတယ်ဒီချိန်ထဲမှာပဲကလေးများအခွင့်အရေးကာကွယ်ရေးမနီပူရာကော်မရှင် MCPCR မေတီနီပေါ်နဲ့အိန္ဒိယခြေဆိုင် NGO အဖွဲ့တွေနဲ့အိန္ဒိယမြောက်ပိုင်းရဲတွေပူးပေါင်းပြီးတော့နီပေါ်အမျိုးသမီး103ယောက်ကိုဖမ်းဆီးနိုင်ခဲ့တဲ့အကြောင်းမေတီနီပေါ်အဖွဲ့ဥက္ကဋ္ဌဘေ့ရှ်ဝါခတ်ခါကပြောပါတယ်လက်တလုံးမှာတော့ကယ်တင်ထားတဲ့အမျိုးသမီးတွေကိုဘေကင်းယာဥချဝါလာဟုံးမှာမနီပူရာအစိုးရရဲ့အမျိုးသမီးရေးရာကနေရာချပေးထားတဲ့အကြောင်း MCPCR တာဝန်ရှိသူတွေကပြောဆိုထားပါတယ်